အနေရီအစိုးရတင်လက်ထက်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိစ္စမှာအခက်အခဲတွေဆက်ရှိနိုင်တယ်လို့မင်းရဲ့ပဲပြန်လွတ်လာတဲ့ဘာသာကြောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပြီးတော့အစိုးရတင်တဲ့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒီမိုကရေစီတိုင်းပြည်တစ်ခုမှာနိုင်ငံရေးကျင်းသားတွေမရှိတင်တာကြောင့်လည်းနိုင်ငံရေးကျင်းသားတွေအားလုံးပြန်လွတ်ပေးဖို့လည်းကြောင်းသားခေါင တော့ NLD အစိုးရတဲ့လက်ထက်မှာပြန်လွတ်လာပြီဖြစ်ပါတယ်ဘဂဒခေါင်းဆောင်တွေဖြစ်တဲ့မဖြစ်ပြအောင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတဲ့စတဲ့ចောင်းသားခေါင်းဆောင်တွေကိုတော့တရားဝတီအချင်းထောင်ကနေတောက်ကြနေညဆယ်နိုင်ခွဲကျော်မှာပြန်လွတ်ပေးလိုက်ပြီးအခြားဘဂဒခေါင်းဆောင်တွေဖြစ်တဲ့ကိုကျော်ကိုကိုကိုလင်းထက်နိုင်တက္ကသခေါင်းဆောင်တွေဖြစ်ကြတဲ့ကိုဇေယျလွင်ကိုပန်ရဲသူကိုနန်းလင်းစတဲ့ရှိဦးကတော့အင်းစိန်ကျင်းထောင်ကနေည7နာရီမှာပြန်လွတ်လာကြတာပါ NLD အရသာအစိုးရတဲ့မှာပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးကိုတာဝန်ပေးရတာကြောင့်ပညာရေးဥပဒေပြင်ဆင်ရေးကိစ္စမှာအခက်အခဲတွေဆက်ရှိနိုင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာအကြောင်းသားသက်မကများအဖွဲ့ချုပ်ဘဂသာဥက္ကဋ္ဌကိုကျော်ကိုကိုကပြောပါတယ
်ဒေါက်ဆန်းစစ်ကြီးကပညာရှင်တဦးလည်းဖြစ်ပြီးတော့ကဘာလေးသားကြီးညီဝါရဲသူတဦးဖြစ်တယ်သူ့အနေနဲ့ liberal ကြတဲ့အတွေးခေါ်ယူဆရလက်ခံထားကောင်းထားနိုင်တယ်။ဒါပေမဲ့ဒေါက်တာမျိုးသိန်းကြီးကတော့ liberal ယူဆရှိတဲ့သူမဟုတ်ဘဲနဲ့ရခိုင်အစိုးရရဲ့ policy ကိုဖတ်တော်ထားတဲ့သူတို့ဖြစ်တယ်လို့ကျွန်တော်တို့ကယူဆရတော့ကြောင့်မလို့ချစ်ဆက်သွားမယ်ကျွန်တော်တို့ပညာရေးပြည်ပြောင်းလဲမှုလို့ချမ်းမှုတန်းမှာအနှောက်အယှက်ဟန်တာတွေရှိလာနိုင်တယ်လို့လည်းကိုယူဆထားပါတယ်။အဓိကတော့ဘူပေါ်မှာလည်းကျွန်တော်တို့ကစဉ်းစားရမှာပါ။ဒေါက်ဆန်းစစ်ကြီးချတဲ့ guideline ကကျွန်တော်တို့လိုလားတယ်တောင်းဆိုချက်တွေနဲ့ထင်ဟပ်စေတဲ့ဒီ policy တခုပေါ်လာနိုင်တယ်ဆိုလို့ရှိရင်တော့ဒေါက်တာမျိုးသိန်းကြီးအနေနဲ့ဟောဆန်းစုကြည်ညွှန်ကြားချက်အတိုင်းစီမံဆောင်ရွက်မှာဖြစ်ပါတယ်
။တောင်းသားတွေကပညာရေးဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးတင်ပြခဲ့တာရှိပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစိတ်ပြက်ပွဲရလဒ်တွေကိုသာရခဲ့တယ်လို့ကိုကျော်ကိုကထောက်ပြပါတယ
်။ဦးသိန်းစိန်အစိုးရရဲ့ policy ကကျွန်တော်တို့တောင်းဆိုတဲ့ပညာရေးပြည်ပြင်ကြောင်းလဲမှုကိုလုံးဝအားပေးတဲ့ policy တခုမဟုတ်ခဲ့ပါဘူး။သူ့လက်ထက်မှာပညာရေးကိစ္စကိုစနစ်တကျကောင်ဆယ်ပေါ်ဆောင်ခြင်းမရှိဘဲနဲ့ချစ်ကြတဲ့စံပြီးစလွယ်ဒီအမျိုးသားပညာရေးဥပဒေတစ်ခုကိုပဲသွတ်တော်မှာပြတ်ထန်းဖို့အတွက်ကိုတတ်တုတ်ရိုက်ပြီးတော့ဆောင်ရွက်သွားတာကိုတွေ့ရတယ်။ဒီဝန်ဆိုင်ဂရီကဝတ်တွေကိုလည်းအပြင်းထန်ချိုးဖောက်ခဲ့ကြအောင်တွေ့ရတယ်။အဲ့တော့ဦးသိန်းစိန်လက်ထက်မှာကျွန်တော်ရရှိခဲ့တာကစိတ်ပျက်စရာကောင်းတဲ့ရလဒ်တွေပဲတွေ့ခဲ့ရတာပါ
။ဒါကြောင့်လည်းအမျိုးသားပညာရေးဥပဒေအတွက်မကြခင်မှာဆက်လက်ညှိနှိုင်းဆောင်ရွက်သွားဖို့သူတို့အနေနဲ့ပြင်ဆင်ကြလိမ့်မယ်လို့ဘဂဒါဒူဥက္ကဋ္ဌကိုလင်းထန်းနိုင်ကပြောပါရယ်
။ဒီပေါ်တော့အမျိုးသားပညာရေးဥပဒေပညာရေးစနစ်ကောင်းဖို့အတွက်ပေါ့နော်ကျွန်တော်တို့အနေနဲ့ဆက်ပြီးလုပ်ကြကြည့်ရရတော့လုပ်သွားအောင်ပါဒါမဲ့ဟိုဘယ်လိုပုံစံလုပ်မယ်ဘယ်လိုပုံစံနဲ့ဟိုအပြောင်းလဲကိုဖြစ်အောင်ချင်းကပ်မလဲဆိုတာတော့ဒီအခုလွတ်လာတဲ့ပေါ့နော်ចောင်းသားလူငယ်တွေစီဝေးတိုင်နေပြီးမှပဲတိတိကျကျောင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ
်ပညာရေးဥပဒေပြန်လည်ပြင်ဆင်ရင်းမှာတက္ကသိုလ်ចောင်းနေចောင်းသားသမဂ္ဂတွေပေါ်ပေါက်ရေးဟာအဓိကကြကြောင်းကိုကျော်ကူကူကသုံးသပ်ပါတယ
်ကျွန်တော်တို့အဲတောင်းဆိုရဲ့ဆက်လက်ချက်မှာလည်းအရေးကြီးတဲ့အချက်တွေ၃ချက်ရှိပါတယ်ចောင်းသားသမဂ္ဂတက္ကသိုလ်တိုင်းမှာတည်ဝင်ကြပ်ပြီးကိုရရှိရေးဆိုတဲ့အချက်ကကျွန်တော်တို့တော့ကအသက်တမျှအရေးကြီးရလို့ကျွန်တော်ယူဆပါတယ်။ဒီတောင်းဆိုချက်ကိုရရှိဖို့1962ခုနှစ်ကျွန်တော်တမကတွေကိုမတရားခတ်သိမ်းခံရတယ်၊တွေးချောင်းစီအောင်တက်ဖြတ်ခံရတယ်ကြားရရနေပြီ။ဒီပေါင်း60ကျော်ကျွန်တော်တမကကိုဆက်လက်တောင်းဆိုခဲ့တာပါ။ဒီအချက်ကအရေးကြီးဆုံးပါ။ဒုတိယအချက်အနေနဲ့တော့ပညာရေးစနစ်ကြီးတစ်ခုလုံးကိုအချိန်ကြီးကနေစတင်ကြောင်းလဲနိုင်ဖို့အတွက်ကိုပညာရေး budget တွေကိုလည်းကျွန်တော်တို့တုံ့ပြန်ပေးဖို့လိုအပ်ပါတယ်။ပြီးတော့ကျွန်တော်ကတော့အခက်နဲ့ပညာရေးစနစ်ရရှိလာဖို့ဆိုတာကိုကျွန်တော်တို့ထပ်ပြီးတော့တော်တတိယနေမှာထားပြီးတောင်းဆိုပါတယ်။တဖြည်းဖြည်းချင်းချင်းနဲ့ဆက်လက်ပြီးတော့အဆင့်တိုးမြင့်ပြီးတော့တောင်းဆိုသွားမယ်လို့ကျွန်တော်ယူဆပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာအဖမ်းခံရသူတွေတဲ့ပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုဆန္ဒပြခဲ့သူအများစုပြန်လွတ်လာပြီဆိုပေမဲ့တရုတ်တန်ယုံရှိဆန္ဒပြမှုနဲ့ပြစ်ဒဏ်ကြခံနေရတဲ့ဒေါ်နောင်လကိုနေမျိုးစဉ်ကိုတင်ထုပ်ပိုင်တို့လိုနိုင်ငံရေးတကြလှူရှားသူတွေကတော့ပြန်မလွတ်သေးတာကြောင့်သူတို့လိုနိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးဖို့ကိုလင်းထက်နိုင်ကတောင်းဆိုလိုက်ပါတယ်။
ဒီနိုင်ငံကျင်းသားတွေကြံနေပါသေးတယ်အဲ့တော့အစိုးရအတွင်းနေတဲ့ဒီကြံရှိနေတဲ့ဒီနိုင်ငံကျင်းသားတွေကိုအမြန်ဆုံးလှုပ်ပေးဖို့ကျွန်တော်ဆက်ပြီးတော့တိုက်တွန်းတောင်းဆိုချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံကျင်းသားမရှိခြင်းကတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုအများကြီးတက်စေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်ပြီးတိုင်းပြည်ရဲ့ဒီမိုကရေစီပြည်ထောင်ရလဲနိုင်ငံကျင်းသားရှိခြင်းမရှိခြင်းနဲ့တိုင်းနာမှုတွေလုပ်လို့ရတဲ့အခါကျတော့အမြန်ဆုံးလှုပ်ပေးပါလို့ကျွန်တော်အနေနဲ့ဒီကနေတောင်းဆိုချင်ပါ
တယ်။ NLD အစိုးရလက်ထက်ပထမဦးဆုံးလူငယ်ချမ်းသာ권အရာဤပြည်လားရှိရဲ့နေ့မှာနိုင်ငံအကျဉ်းသား90ပြန်လှုပ်ပေးလိုက်ပြီဖြစ်ပါတယ်။နိုင်ငံအကျဉ်းသားများကူညီဆောင်ရွက်ရေးအတင်း AAPP ရဲ့စီးရင်အရနိုင်ငံအကျဉ်းသား122ဦးနဲ့အမှုရင်ဆိုင်နေရာဆဲတက်ကြွလှုပ်ရှားသူ414ဦးရှိနေဆဲဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။